ရခိုင်ပြည်နယ်မှာရှိတဲ့မူဆလင်ဒုက္ခသည်စခန်းတွေကျေးရွာတွေကနေတဆင့်လူကုန်ခံလိုက်ရတဲ့သူတွေကိုကိုကျော်လာကနေပြီးတော့ပွဲစားတွေကနေဘလို့ပုံစံနဲ့များကူညီပေးလိုက်တာပါလဲရှင
်ကျွန်တော်အိမ်ကိုပေါ်ရည်တယောက်လာဇီတော်ငုံငုံကြီးပေါ့နော်အခုရင်တလေတစ်ခုလာတောင်းရတယ်သူရဲ့သားလေးတယောက်နူရာလောင်ဆိုတဲ့နာမည်နဲ့အသက်က16နှစ်ပါသူကလူကွေးစားတယောက်ကပေါ့နော်သူကနွားချောင်းတဲ့နေရာကနေပြီးတော့ဖြေယုံပြီးတော့ပတ်စံလည်းအများကြီးပေးမယ်ဆိုပြီးတော့သူ့ကိုကော်သွားတယ်လို့သူ့အမေကလာပြောသွားပါတယ်တင်မိုးကြီးပေါ်ကိုရောက်အောင်ကိုယူသွားတဲ့ကွေးစားတယောက်နေအောင်တယောက်ကျွန်တော်ကော်ပြီးတော့သိဆုံးပါတယ်မလို့တယောက်ကိုပတ်စံ3နုံနဲ့အခုချက်ကန်နိုင်မယ်ဆိုလို့ရှိရင်ကွေးစားတွေကပေါ့နော်အဲ့ဒီလူတွေကိုပြင်ကော်နိုင်မယ်လို့ပြောခဲ့ပါတယ်ကျွန်တော်ရွာမှာနေတိုင်းတဲ့လေးသုံးရွာအတွက်ကျွန်တော်ပတ်စံသူတို့ကိုတုံ့ပြန်လိုက်ပါတယ်မ
ကိုကျော်လာတို့အနေနဲ့ကောပွဲစားတွေနဲ့ဆက်သွယ်တဲ့အခါမှာဘယ်လိုမျိုးတွေရှိလဲလူကုန်းပွဲစားတွေကနေကဲတင်ထားတဲ့လူဘယ်လောက်ရှိပြီလဲရှင
်ကျွန်တော်အဲ့ဒီလူ3ရွာအတွက်စေလွတ်တဲ့အခါမှာသူတို့ကပါလာတဲ့အခါမှာလူကအကုန်လုံးစုစုပေါင်း15ရောက်ပါလာပါတယ်ကျွန်တော်ကပတ်စံ3ရွာအတွက်ရှောက်ပွင့်ပေးလိုက်တယ်ဆိုတော့လေနောက်တဲ့သူတို့က12ရွာတစ်ပတ်စံ24ကျွန်တော်စီကလာတောင်းတော့ကျွန်တော်ကအမောအများကြီးဆိုတော့ကျွန်တော်လည်းအိတ်မထက်နိုင်တော့ဘူးဆိုတော့လေကျွန်တော်ကသူတို့ဝယ်ဒီပတ်စံပေးဖို့အတွက်ကျွန်တော်ငင်းဆိုလိုက်ပါတယ်ငင်းဆိုလိုက်တော့အဲ့ဒီလူ15ရွာကပေါ့နော်တိကျကိုရောက်လာပြီးတော့သူတို့ကိုစီတချို့ကဒေါကတဲ့စကန်တွေတချို့ကတခြားရွာတွေကဆိုတော့သူတို့ကိုစီအင်ကိုပြန်သွားကြတာမှာ
ဒီလိုမျိုးလုတ်ကန်ရရှိမယ်ဆိုပြီးတော့မှဒီဒုက္ခသည်စခန်းနေရာနေတဆင့်သွားတာလားဘလို့ပုံစံမျိုးတွေနဲ့များဆက်သွယ်ပြီးတော့သွားနေကြတာလဲရှင
်လူမုံကိုပြေးသောတွေကပေါ့နော်မင်းတို့ကကိုလောလောဆယ်ကျွန်တော်တို့ကဟိုတင်းမိုးကြီးပေါ်မှာသွားတင်ပေးမယ်တင်ပေးတာနဲ့မင်းတို့အိမ်မှာမိသားစုစားဝဲနေရတဲ့ပတ်စံ၅သိန်းပေးမယ်ဟိုမလေးတို့တိုင်းတို့ကိုရောက်ရကာမှာကြတော့တလားကို30ရတဲ့အလုပ်တစ်ခုကိုတွေးမယ်အဲ့ဒီအခါကျတော့မင်းတို့မိသားစုရဲ့စားဝဲနေရအကုန်လုံးအဆင်ပြေသွားမှာပါဆိုပြီးတော့သူတို့ကိုအဲ့လိုမျိုးပြောပြီးတော့ကော်သွားတယ်လို့သူတို့စီကတသိန်းကျွန်တော်တင်ရတာပါတယ်မှာဟိုဘက်မှာတင်းမိုးကြီးပေါ်မှာတော့လူမုံကိုပြေးသရတော့ရှိပါတယ်ဒီဘက်မှာရွာတွေမှာဟောဒုက္ခတွေစကန်တွေမှာဟောနော်အဲ့လိုမျိုးလူရောင်းစားကြံအားမဲ့လူတွေကိုကတော့သူတို့စီလုံးပြတော့ရှာဖွေပြီးတော့ဘေးလူတွေတကယ်ကိုအဲကရောက်နေတဲ့ဘေးလူတွေကိုသွားစီရင်လို့ရမလဲဆိုတာကိုသူတို့အဲတူစီမံကိန်းဆွေးပြီးတော့ပေါ့နော်သူတို့စီရင်နိုင်တဲ့လူတွေကိုသွားခွေပြီးတော့စီရင်ကြတော့သူတို့အဲ့လိုမျိုးကော်သွားတာပေါ့မှာ
ဒီလိုမျိုးလူကုန်ကူးခံနေရတဲ့သူတွေရဲ့မိသားစုဝင်နေကြတဲ့သူတို့အနေနဲ့ဆက်သွယ်ရင်းများဘယ်လိုမျိုးရလဲ
သူတို့ကလေးတွေပျောက်သွားတယ်ဆိုတော့တာစုတွေကပေါ့နော်သူတို့ကလေးတွေကိုဘယ်သူမြောက်ကော်ယူသွားတယ်လဲတယောက်ပြီးတယောက်တယောက်ပြီးတယောက်တယောက်ပြီးတယောက်ပျောက်နေတယ်ဆိုတော့လေဒီဘက်မှာတော့တယောက်ရောက်တော့တခုခုရှင်းနိုင်တယ်ဆိုပြီးတော့သူတို့လူမုန်ကူးကွေးစားတွေနဲ့အဲစီရင်တဲ့လူတွေကိုပွားမဲ့တော့သူတို့လည်းအမှန်တမ်းပြောလိုက်တယ်ဆိုတော့လေလူမုန်ကရောင်းစားကန်ရတဲ့လူတွေရဲ့မိသားစုဝင်တွေကပေါ့နော်ပင်ပေါ်ကြီးပေါ်မှာရှိခဲ့တဲ့ပိစာကြီးနဲ့သူတို့ပုံပြစကားပြောခဲ့ပါတယ်အဲ့ဒီပုံကနေတစ်စင်းသူတို့ရဲ့သားသမီးတွေနဲ့ပေါ့နော်ကိုတင်းပေါ်ကြီးမှာလည်းရောက်လို့တော့ကရောက်နေသူတို့ရဲ့သားသမီးတွေနဲ့သူတို့ပုံပြစသူတို့စကားပြောခဲ့တယ်လို့ကျွန်တော်သူတို့ပြောကြားခဲ့ပါတယ်မှာ
ဒီလေပေါ်နေပြန်လွတ်မြောက်လာတဲ့သူတွေကနေပြီးတော့မှသူတို့ဘက်ကနေဘယ်လိုမျိုးပြောဆိုမှုတွေရှိပါလဲရှင်
ဟုတ်ကဲ့မှာနောက်တဲ့တင်ပေါ်လေးငါးစင်းရှိတယ်လို့ပြောပါတယ်အဲ့ဒီတင်ပေါ်ပေါ်မှာလဲလူတွေကမ်းမရှာရပေါ့နော်လူတောင်းငါရလို့တော့နောက်တဲ့အိမ်မှာကျင်ခဲ့တယ်လို့ကျွန်တော်သိရပါတယ်မှာအချို့လူတွေဆိုလို့ရှိရင်တိုင်းတို့မလေးတို့အင်ဒိုနီးရှားတို့ကိုတော့သူတို့ရောက်တက်ပြတဲ့လူတွေရောရှိပါတယ်အခုဒီရပ်ပန်းအတော်အတွင်းမှာဆိုလို့ရှိရင်အဲ့ဒီနိုင်ငံဘက်မှာလဲလူကုန်ကုန်မကိစ္စနဲ့ပတ်သက်ပြီးတော့ပတ်သက်ပြီးတော့ပေါ့နော်စီမပြေတတ်ဘူးဆိုတော့တင်ပေါ်ကြီးအဲ့ဒီဘက်ကလည်းမကန့်နိုင်ဘူးဆိုတော့လေဒီဘက်မှာတဲ့မဆရမတော်ဘဲနဲ့လူတွေကတောက်ကရောက်နေတဲ့ဆိုတော့ကျွန်တော်အဲ့လိုမျိုးကူညီလိုက်တာပေါ့မှာ
အခုလိုမျိုး RFA ကိုဖြည့်ချပေးတဲ့ကျေးဇူးတင်ပါတယ်ကိုကျော်လာရှင်
ဒီဆိုရင်အများကြီးတင်ပါတယ်